နိုဝင်ဘာလ2ရက်ဗုဒ္ဓဟူးနေ့တနေ့တည်းမှာပဲမြစ်ဆိုင်ဒုံ24ဆင့်တမန်နဲ့ပြည့်လွတ်ခဲ့တဲ့အတွက်တောင်ကိုရီးယားဘက်ကလည်းတုံ့ပြန်ခဲ့ပါတယ်။တောင်ကိုရီးယားနိုင်ငံဘက်က UTP 3လုံးပြည့်လွတ်ခဲ့တာမှာမြောက်ကိုရီးယားပိုင်နန်နမိတ်ထဲတစ်လုံးကျရောက်ခဲ့ပါတယ်။တောင်ကိုရီးယားကန်ယိုဒန်နဲ့ကီလိုမီတာ60တောင်မွေးတဲ့နေရာကိုမြောက်ကိုရီးယားမြစ်ဆိုင်ဒုံရောက်လာတဲ့အတွက်တောင်ကိုရီးယားနိုင်ငံတဝမ်းရုပ်တံတွေမှာအရေးပေါ်သတိပေးချက်တွေပေါ်ထွက်လာသလိုကန်ယိုဒန်ဒေသမှာလေကြောင်းအန္တရာယ်ကာကွယ်ရေးအချက်ပေးသံတွေလည်းထွက်ပေါ်ခဲ့ပါတယ်။တောင်ကိုရီးယားပိုင်ရေပြင်နန်နမိတ်ထဲမြောက်ကိုရီးယားဘက်ကဒုံးကျည်ပထမဆုံးကြေကျရောက်တာဖြစ်တယ်လို့ပြောပါတယ်မြောက်ကိုရီးယားကိုတုံ့ပြန်တဲ့အနေနဲ့တောင်ကိုရီးယားစစ်တပ်ကလည်းဝေဟင်ကနေမြေပြင်ပစ်ဒုံးကျည်သုံးလုံးမြောက်ကိုရီးယားနဲ့နန်နမိတ်ဆက်ဆံနေတဲ့မြောက်ဘက်ကိုပြစ်လွတ်ခဲ့ပါတယ်အမေရိကန်ပါဝင်မဟာမိတ်တွေနဲ့တောင်ကိုရီးယားနိုင်ငံတို့ကြီးမားတဲ့စီးရီးလက်ချင်းမှုတွေလုပ်နေတာကိုမြောက်ကိုရီးယားဘက်ကသတိပေးနေသလိုမြောက်ကိုရီးယားကနျူကလ িয়ার ဆန်သတ်မှုတစ်ခုလုံလာနိုင်တယ်လို့ဆိုရင်မှုတွေထွက်ပေါ်နေချိန်မှာပဲအခုလိုမြောက်ကိုရီးယားကတနေ့တည်းဒုံးကျည်အမြောက်များဆန်းသက်ပြစ်လွတ်ခဲ့တာပါမြောက်ကိုရီးယားဟာအခုနှစ်အတွင်းမှာတွင်ပဲပက်ထိန်တပ်ဒုံးကျည်50နီးပါးစံချိန်တင်ပြစ်လွတ်ဆန်းသက်ခဲ့ပါတယ်ဒါပေမဲ့အရင်အခောက်တွင်မှာတော့တောင်ကိုရီးယားပိုင်နယ်ထဲရွေပြစ်ခတ်တာမျိုးမရှိပါဘူးအခုလိုမြောက်ကိုရီးယားဒုံးကျည်ဆန်းသက်မှုကိုဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိတာကဝေဖန်ရှုံချပြီးလုံးဝလက်ခံနိုင်စရာမရှိဘူးလို့ပြောဆိုပါတယ်